တောင်မြို့မှာတောက်ကြနေညဘက်ကဘုံပေါက်ကွင်းမှုဖြစ်တာကြောင့်တန်းရခဲ့သူကိုဆေးဥမှာဆက်ပြီးတော့ကုသပေးနေရပြီးတော့ပေါက်ကွင်းမှုဖြစ်ရတဲ့အကြောင်းရင်းကိုတက်ဆိုင်ရရေးတက်ဖွဲ့ကစုံစမ်းစစ်ဆေးနေစေဖြစ်ပြီးအသေးစိတ်တော့မသိရသေးပါဘူးလက်ရှိအချိန်ဒီမှာတော့ပေါက်ကွင်းမှုဖြစ်တဲ့နေရာမှာလူညုံရေးတွေတင်းတင်းကြပ်ကြပ်ချထားတယ်လို့မြင်မြင်သက်သက်တူကဗီဒီယိုပြောပါတယ်အပြည့်စု ကျောင်းကပုံပေါက်ကွဲခဲ့ကြောင်းမြန်မာအစိုးရထုတ်သတင်းစာမှာပါရှိပါတယ်။တေဆုံးသူတွေကတော့အသက်29နှစ်အရွယ်ကိုနေမျိုးကျော်နဲ့အသက်26နှစ်အရွယ်မယူခိုင်တို့ဟာတေဆုံးသွားခဲ့ကြောင်းသတင်းတွေမှာဖော်ပြထားတာပါ။တေဆုံးမှုတရားရရှိမှုတွေနဲ့ပတ်သက်ပြီးနောက်ဆုံးအခြေအနေကိုသိရှိနိုင်ဖို့အတွက်တောင်ငူမြို့ကမြို့မရဲစခန်းကတာဝန်ကျတဲ့ရဲအရာရှိကိုဆက်သွယ်မေးမြန်းခဲ့ပါတယ်။
တောင်ငူမြို့ကဒီဟိုတယ်မှာဘိုးဘောက်တန်နဲ့ပတ်သက်ပြီးလူပနေဦးမြတေသွားလဲရှင်။မရှိပါဘူးကောင်းပါလေ။ဟုတ်ကဲ့ဟုတ်ကဲ့။သူကအခုလက်ရှိပင်နေရာမှာလဲရှင်။
ပြန်ပါမှာဟုတ်ကဲ့။
အဲ့တော့သူဖြစ်သွားတာဘယ်လိုဖြစ်သွားလဲရှင်။အဲ့တော့သိဘူးဗျ။ကျွန်တော်လည်းဟိုမှာခရီးသွားနေပေါ့။သူ့ဘာပြန်လို့။တည်သွားတဲ့အမျိုးသားကဒီမိရထားရဲဆိုတာဟုတ်လားရှင်။ဟုတ်ပါတယ်။အော
ကျေးလူရမျိုးကြီးသွားနေရမရေးအမှကျွန်တော်သွားပြီးတော့သွားဆင့်မြန်ညောင်လေးမြန်ကလေးတို့ကမြေသားဟုတ်တယ်ရဲရောမြေသားရဲပဲဟုတ်ကဲ့ဟုတ်ကဲ့ဒီတန်းဆောင်လာမတန်းဆောင်လာမသိဘူးဇာဟိုအဲ့ဒီမြေသားရဲ့အေဟိုရောက်ခဲ့လားဩမရဘူးလေကျွန်တော်အဲ့ဒီကောင်မလေးအမျိုးကြီးရှိရသွားဒါကြောင့်ဖြစ်တယ်လဲဆိုတာကိုတော့ရဲမျိုးနယ်မှုကိုဆက်လက်မေးမြန်းကြည့်တဲ့အခါမှာတော့ရဲမျိုးနယ်မှုကစုံစ ဖြစ်ပေါ်တဲ့နေရာကိုရောက်ရှိနေတဲ့တောင်ငူမြို့ကန်တူကတော့လက်ရှိမှာလည်းအဲ့ဒီနေရာမှာလုံခြုံရေးတွေတင်းကျပ်စွာခြားထားပြီးဝင်ထွက်ဖို့အတွက်ပိတ်ဆို့ထားကြောင်းညကဖြစ်ပွားခဲ့တဲ့အခြေအနေတွေကိုလည်းပြန်ပြောပြခဲ့ပါတယ်
။အခုလည်းရေဆိုဘာမှသူတို့ကတော့ပြောတာတော့ဟာပက်ဆိုင်ကိုဆွဲဖွင့်လိုက်တယ်ကျွန်တော်ဖွဲတယ်လို့ပြောတာ။ကောင်မလေးတွေကတော့ညောင်လေးပြန်။ဟု
တ်ကဲ့
ရေပါအဲ့ဒီမှာပတ်တဲ့နေတယ်။တယောက်ကရေပြည့်တယ်ပထမကျွန်တော်တို့ရေလို့ပြောအခုကစုံသားကြည့်ရေပြည့်တယ်မိရထားရေလို့ပြောတယ်
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့အဲ့တော့ဆိုတော
့ဟုတ်ကဲ့သူကနီးတာအမှတ်တေးရဲစခန်းနဲ့လည်းနီးတယ်ကျွန်တော်ညကရောက်သွားတယ
်ဟုတ်ကဲ့
တော့ကတဘုံတွေပါကျွန်တော်ရိုက်ယူလိုက်တယ်ရိုက်ယူတော့ထဲတော့ဝင်ခွင့်မပေးဘူ
းဟုတ်ကဲ့
ယောက်ျားလေးကမနေ့ကအဲ့ညတည်းကဘိုက်ပွင့်သွားတာတခါလေးဖွင့်ပြီးတေးသွားကောင်းမလေးနေရောက်တော့အိမ်မှာအခန်းနံပါတ်6မှာအခန်း6မှာတေးတယ်ချမ်းမြေမှာဟုတ်ကဲ့အဲ့ကောင်လေးကတော့သူကအဲ့အခန်းကမဟုတ်သူဟိုအဲ့ဈေးမှာရှိတာတော့ကောင်းမလေးနေရောက်ပဲ
သူတို့ဟိုပါပေါ့နော်ဒီအဲ့နေရာမှာလုံခြုံရေးတွေပါရှိနေလားနောက်စစ်သေးတာတွေရှိနေလား
အဲအခုတော့သူတို့စစ်ထဲတော့ဝင်ခွင့်မပေးဘူးစစ်ကားနဲ့စီးကြောကြတာတဲ့အချိန်မှာကျားတော့စစ်သား50လောက်ရှိမှာရောက်ရောက်30လောက်ရှိမှာရဲတဲ့30လောက်ရှိမှာကျွန်တော်အဲ့တည်းကနေပြောတဲ့ကိုအထဲတော့အပြင်တော့မှအဲ့နားကိုပိတ်ထားတယ
်အခင်းဖြစ်ပွားပြီးတဲ့နောက်ဆေးရုံတက်ပြီးကုသနေရတဲ့အမျိုးသမီးငယ်တဦးရဲ့အခြေအနေနဲ့ပတ်သက်လို့စိုးရိမ်စရာမရှိတဲ့အကြောင်းရဲစခန်းကတော့မြန်မာသတင်းစာမှာပါဖော်ပြထားပြီးမဲ့အတိအကျရယူဖို့အတွက်တောင်ငူမြို့ကဆေးရုံကိုဆက်သွယ်ခဲ့ပြီးမဲ့ဆက်သွယ်လို့မရခဲ့ပါဘူးရှင်